တော့ရှင်နော်နောက်တားလို့ခေါ်တဲ့မြောက်အမေရိကနိုင်ငံတွေဖြစ်ကြတဲ့အမေရိကကနေဒါမက္ကဆီကိုသုံးနိုင်ငံကြားကလွတ်လပ်စွာကုန်သွယ်ခြင်းသဘောတူညီမှုစာချုပ်အသစ်ရေးဆွဲလိုက်ကြပါပြီလွတ်လပ်စွာကုန်သွယ်မှုတွေစာခုခံတားဆီးရေးမူဝါဒတွေကအစားထိုးနေရာယူလာခဲ့ပါတယ်ဒီတစ်ပတ်မှာတော့ USMCA စာချုပ်တစ်ထက်ကသဘောတူညီမှုတွေကိုလေ့လာကြည့်ပြီးကျွန်တော်တို့မြန်မာနိုင်ငံလေ့လာတင်တဲ့ရင်းနှီးမြှုပ်နှံမှုတွေကြောင်းစဉ်းစားကြည့်ကြရအောင်ပါနိုင်ငံကကုံတော်မှုတွေကြောင့်လေလာသုံးတန်လေးသူသူတေသူတူကတော့ဒါဟာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲကမ်ပိန်းဂရီကွဲကိုတေဖို့အကောင့်ထဲပေါ်ပြနေတာဖြစ်တယ်။အမေရိကဟာနိုင်ငံကကုံတော်မှုနဲ့ပတ်သက်ရင်မမျှမတခံစားနေရတယ်ဆိုတဲ့အကြောင်းကိုမက်ဆွယ်ဝဲတစ်ချက်ဖော်ပြနေခဲ့ပါတယ်။တကယ်တော့ကနေဒါတရုတ်အပအဝင်အမေရိကနဲ့စီဝါဖြစ်နေသူအများစုကဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရမှာကိုကြောက်ကြပါလေ။ဒါကြောင့်လဲကနေဒါနိုင်ငံသားကြီးဝင်းကြီးဟာအမေရိကန်ပြည်ထောင်စုကိုအလဲလာတိုင်းထရန့်ကိုမကြိုက်ကြနဲ့အထက်လွတ်တော်အမတ်တချို့နဲ့တွေ့ဆုံနေရှိပါတယ်။ဒေါ်နယ်ထရန့်တင်သွင်းလာမဲ့ policy ကိုခုခံတားဆီးဖို့အတွက်ဆွေးနွေးညှိနှိုင်းကြပါတယ်။ဒေါ်နယ်ထရန့်နဲ့ကနေဒါနိုင်ငံသားမှာကုန်သွယ်မှုအတွက်ငင်းခုန်မှုတွေပြင်းထန်လာတဲ့အခါထရန့်ကမက္ဆီကိုနိုင်ငံကိုအရင်ညှိပါတယ်။မက္ဆီကိုနိုင်ငံအတွက်အကျိုးရှိစေမဲ့အရာတချို့ကိုဖွင့်ပေးလိုက်ပါတယ်။အမေရိကမက္ဆီကိုနိုင်ငံသားကသဘောတူညီမှုဟာကနေဒါနိုင်ငံကိုအကျက်တွေ့စေပါတယ်။တကယ်လို့ကနေဒါကဘာသဘောမတူဘူးဆိုရင်ကလင်တန်လက်ထက်1994မှာစတင်ခဲ့တဲ့နာတာသဘောတူညီမှုဟာလုံးဝပြီးဆုံးသွားပါလိမ့်မယ်။ဒါကြောင့်လည်းကနေဒါဆိုရဟာအမေရိကန်ဆိုရနဲ့ပြန်လည်ညှိနှိုင်းပြီးကုန်သွယ်မှုသဘောတူညီရေးစာချုပ်ကိုအသစ်ပြန်လည်ရေးဆွဲရပါတော့တယ်။ပထမတစ်ချက်ကကားထုတ်လုပ်မှုလုပ်ငန်းအတွက်ကြီးမားတဲ့ပြောင်းလဲမှုပဲဖြစ်ပါတယ်။2020ခုနှစ်မှာကားထုတ်လုပ်မှုအတွက်လိုအပ်မဲ့ပစ္စည်းအစိတ်ပိုင်းတို့ရဲ့85ရာခိုင်နှုန်းကိုကနေဒါအမေရိကမက္ကဆီကိုဒေသတွေမှာထုတ်လုပ်ရမှာဖြစ်ပါတယ်။ရေးသွေးပြေးသွားတဲ့ဆိုရင်နိုင်ငံဝင်ကြားမှာအခွန်နှုတ်၃ရာခိုင်နှုန်းအထိရှော့ချနိုင်ပါတယ်။အလုသမားကအတွက်တစ်နာရီ16ဒေါ်လာအနည်းဆုံးပေးရမယ်လို့သတ်မှတ်လိုက်ပါတယ်။မက္ဆီကိုလူသမားတွေလောလောဆယ်ရနေတဲ့အလုသမားကထက်3ဆများမယ်လို့ဆိုပါတယ်။ဒါဟာကားလုံငန်းအတွက်ကြီးစွာသောပြောင်းလဲမှုတစ်ခုဖြစ်ပါတယ်။ American car အလုသမားတွေအတွက်လည်းအကျိုးရှိပါတယ်။ဒါပေမဲ့ဒီလိုဖြစ်ပေါ်တိုးတက်မှုတွေရှိနေပေမဲ့တစ်ဖက်မှာတော့ကားဈေးတွေတက်လာမယ်ဆိုတဲ့သတိပေးချက်တွေကလည်းရှိနေပါတယ်။ဒုတိယအချက်ကတော့လို့ရပစ္စည်းတွေနဲ့ပတ်သက်ပါတယ်။နာတာစတုမာတို့ကတော့လို့ရပစ္စည်းနဲ့ဆိုင်တဲ့ကုန်ပုတ်ကုန်ဆိုင်ရာစီးပင်းစည်းကမ်းတွေမပါဝင်တဲ့အတွက်ကနေဒါဆိုရကထင်လို့လက်ခွဲရှိပါတယ်။ဒါကြောင့်လဲကနေဒါဆိုရဟာနွားနို့ cheese အပါဝင်လို့ရပစ္စည်းတွေတင်သွင်းလာတဲ့နိုင်ငံခြား corporation တွေအပေါ်မှာတန်တက်ထားနိုင်ခဲ့ပါတယ်။ကနေဒါနိုင်ငံဟာသူ့နိုင်ငံကထုတ်တဲ့နွားနို့ကိုအရေးသွေးကောင်းပြီးဈေးနှုန်းမြင့်ထားတာကိုကြိုက်ပါတယ်။ဒါကြောင့်လဲနိုင်ငံခြားကတင်သွင်းလာမဲ့နွားနို့ကိုရာခိုင်နှုန်း200ကျော်အထိအခွန်ကောက်ပြီးတနေ့မှာဘလောက်ထိတင်သွင်းရမယ်ဆိုတဲ့တားမြစ်ပိတ်ပင်မှုတွေလည်းလုပ်ခဲ့ပါလေ။ကနေဒါစိုက်ပျိုးငွေမြူရေးသမားတွေအတွက်တော့ဈေးကောင်းရပြီမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကမကြိုက်ကြပါဘူး။ဒါကြောင့်လဲဒေါ်နယ်ထရန့်ကကနေဒါရဲ့လူထွက်ပစ္စည်းတွေပေါ်တင်ကြထားတဲ့အခွန်နှုန်းတွေကိုတင်ခိုင်းပါလေ။လူလတ်ဆွာကုန်သွယ်မှုကိုတောင်းဆိုပါလေ။ကနေဒါဆိုရကတော့အမေရိကန်ပြည်ထောင်စုကလူထွက်ပစ္စည်းဆိုင်ရာကော်ပိုရေးရှင်းကြီးတွေရဲ့83ရာခိုင်နှုန်းဟာအမေရိကန်အစိုးရစီကထောက်ပံ့နေရပြီးတခြားတိုင်းပြည်တွေကိုတင်ပို့နေကြတယ်ဈေးဖြတ်ဖို့လောက်တာဖြစ်တယ်လို့ဆွဆွဲပါတယ်။ဒါပေမဲ့ကနေဒါအစိုးရလိုင်ရောလိုက်ရပါတယ်။ဒါကြောင့်လဲကနေဒါပြည်သူတွေအမေရိကန်နိုးရပစ္စည်းတွေကိုအရင်ကထက်ဈေးနှုန်းချိုးသွားစွာစားသုံးရတော့မယ်လို့ညွှန်လိုက်ကြပါလေ။ဒါဟာအမေရိကန်ရဲ့အောင်ပွဲလည်းဖြစ်ပါတယ်။တတိယချက်ကတော့ယခင်စားသုံးမှာပါတဲ့အချက်16ကိုပြင်ဆင်ဖို့တိုက်တွန်းနေမှာဖြစ်ပါတယ်။နာတာသဘောတူညီမှုရဲ့အချက်16အရနိုင်ငံတစ်ခုဟာအခြားနိုင်ငံတစ်ခုရဲ့သတ်မှတ်ထားတဲ့ဈေးနှုန်းအောက်ရောက်ချဈေးကစားတာမျိုးဈေးကွက်ပြအောင်လုပ်တာမျိုးလုတ်ခဲ့မယ်ဆိုရင်ဇော်ဒကတန်နိုင်တယ်တရားရုံးမှာဖြေရှင်းမှုရှိတယ်ဒေါ်နယ်ထရန့်ကတော့အချက်16ကိုဖျက်သိမ်းနေပါတယ်ကနေဒါရဲ့တမလီတပ်ထုပစ္စည်းတွေဟာအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဆိုပါတယ်အမေရိကန်စိတ်ကြိုက်ဈေးနှုန်းကိုလှော်လှော်လှလှုပ်ချင်မှုရပါတယ်ကနေဒါကလက်မခံပါဘူးအဆုံးတမတော့ကနေဒါရဲ့တင်းခံမှုကိုလက်ရောလိုက်ရပါတယ်ဒီအချက်မှာကနေဒါကအနိုင်ရတယ်လို့ဆိုကြပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုကလည်းကနေဒါစီကတင်သွင်းလာတဲ့တမလီနဲ့တပ်ထုတွေပေါ့အခုလုံးတိုးမြင့်ကောက်ခံမယ်ဆိုတဲ့အတွက်ကနေဒါအစိုးရကဒေါ်ဘထပ်ပါလေဒါဟာဆော့ကားမှုတစ်ခုဖြစ်တယ်လို့ဆိုပါတယ်တော်တာရှိမှာခင်ဗျာတရုတ်ပြည်ကြီးဟာ2025မှာသူ့ရဲ့တရုတ်ထုတ်ကုန်တွေကိုကမ္ဘာတဝန်းဖြန့်ဖြူးရောင်းချမယ် Made in China 2025ဖြစ်ရမယ်လို့ပြောလင်းခဲ့ကြပါတယ်မြောက်အမေရိကကုန်သွယ်ရေးသဘောတူညီမှုတွေကလည်းသူတို့နယ်မြေမှာ ကလုံငန်းဆိုင်ရာစီမံစီကအသက်တွေခုခံတားဆီးမှုမူဝါဒတွေကိုတင်သွင်းနေပါပြီ။ကျွန်တော်မြန်မာနိုင်ငံမှာလည်းတရုတ်ပစ္စည်းတွေကိုဈေးရှင်မရတာတွေဈေးကွက်ထိန်းချုပ်ခံရတာတွေကိုကြားနေရတာလူတိုင်းသိပါ။တော်ရရှင်မြန်မာပြည်သူတွေလည်းနိုင်ငံကကုန်သွားရေးသဘောတူညီမှုတွေကိုသင်ခန်းစာယူပြီးပြည်သူချောင်လည်းမဲ့ဘဝတွေပိုင်ဆိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။